ဟုတ်ကဲ့ကိုကိုကြီးဒီပွင့်လင်းမြမရှေ့ဆောင်အဖွဲရနေပေါ့နော်မနေ့အစည်းအဝေးခန်းစားတစောင်းထုတ်တာနဲ့ပတ်သက်ပြီးတော့ကိုကိုကြီးအပါဝင်ပေါ့ဒီသတင်းစာရှင်းလင်းပွဲလှုပ်သွားတယ်ဆိုတော့ကျွန်တော်သိရပါတယ်အဲ့တော့ဒီအစည်းအဝေးခန်းစားနဲ့ပတ်သက်လို့နည်းနည်းလေးရှင်းပြပါလားခင်ဗျာ
ပွင့်လင်းမြမရှေ့ဆောင်ကဒီသူတေသနနဲ့ဒေသတင်ကြားရေးဌာနလေးပါအခုတစ်ခါတော့သူတေသနနဲ့ပတ်သက်ပြီးတော့လောလောဆယ်ကျွန်တော်တို့လွတ်တော်ရဲ့ဆွေးနွေးချက်တွေအဲ့ဒါတွေအားလုံးကိုလေလာသုံးသပ်ပြီးတော့ကျွန်တော်တို့အစည်းအဝေးခန်းစားလေးတွေထုတ်တာဒါဆိုလို့ချင်းကဒုတိယအစည်းအဝေးခန်းစားပေါ့ဆိုတော့ပထမအစည်းအဝေးခန်းစားကတော့စတမအကြိမ်လွတ်တော်အထိအဲ့ဒီမှာမေခွန်မေးမြန်းခြင်းနဲ့ပတ်သက်တဲ့တွေ့ရှိချက်ပေါ့အဲ့ဒါကျွန်တော်တို့အစည်းအဝေးခန်းစားထုတ်ပြီးသွားပါပြီအခုဟာကတော့ကျွန်တော်တို့အစိုးရနဲ့ပတ်သက်လို့လေလာတွေ့ရှိချက်တွေကိုကျွန်တော်အစည်းအဝေးခန်းစားထုတ်တာပါနည်းနည်းလေးကျွန်တော်ပြည့်ပြောချင်တာကတော့ဒီပွင့်လင်းမြမရှေ့ဆောင်မှာကျွန်တော်ကအကြံပေးပုဂ္ဂိုလ်တဦးအဖြစ်နဲ့တောင်းရွက်နေတာဖြစ်ပြီးတော့ဒါရိုက်တာအဖွဲ့ကတော့သိကြရှိပါတ
ယ်။ဟုတ်ကဲ့ကိုအဲ့ဒီအကို board of director အဖွဲ့မှာပါတဲ့လူတွေအကြောင်းလည်းနောက်ပိုင်းတော့နည်းနည်းကျွန်တော်ပြောပြပါတော့။အခုအရင်ဆုံးဒီအစီရင်ခံစာအကြောင်းကျွန်တော်နည်းနည်းထပ်ပြီးသိချင်တာကအခုဒီလေးလာတွေ့ရှိချက်အစီရင်ခံစာနှစ်ခုအရာပေါ့နော်။ဘလို့မျိုးတွေ့ရလဲကျွန်တော်ဆလိုရာဒီပြည်သူလူထုအတွက်ပို့ပြီးအသားပေးတဲ့မေးခွန်းတွေအဆိုတွေများပို့များလားဘလို့ပုံစံမျိုးတွေ့ရလဲခင်ဗျာ
။ပထမအကြိမ်ကနေပြီးတော့စတမအကြိမ်အထိကြားမှာကတော့ဒီရွေးကြပြရွေးကောက်ပွဲမတိုင်ခင်ကအစည်းအဝေးတွေဆိုတော့အထူးသဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မပါသေးဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတဲ့အစည်းအဝေးတွေကသတ္တုထာကနေပြီးတော့မှစတာဆိုတော့ကျွန်တော်တို့ကအဲ့ဒီဟာတွေတစ်ခုလုံးကိုခြုံငုံပြီးတော့ကျွန်တော်တို့လေ့လာတယ်။လေ့လာချက်တွေမှာလည်းပဲအမျိုးသားအမျိုးသမီးလွတ်တော်တွင်မိဂွန်မင်းမြတ်မှုအစိုးတင်သွင်းမှုအချိုးပေါ့ယာကန်နှုံးတွေကျွန်တော်တို့လေ့လာတယ်။နောက်တစ်ခါဒီတိုင်းရင်းသားအလိုက်ပေါ့ဒီတိုင်းရင်းသားကမိဂွန်ဘယ်လောက်ယာကန်နှုံးမေးတယ်အစိုးဘယ်လောက်တင်သွင်းတယ်အစားရှိတဲ့ကျွန်တော်တို့ကပါတီအလိုက်ကျွန်တော်တို့လေ့လာတယ်ပြီးတော့အကြောင်းအရာအလိုက်ကျွန်တော်တို့လေ့လာတယ်ဆိုတော့အကြောင်းအရာလေးလေ့လာတဲ့အခါမှာအခုပြီးခဲ့တဲ့ဒီအဆိုတွေနဲ့ပတ်သက်လို့ရှိရင်ဥပဒေပြုမှုနဲ့ပတ်သက်တဲ့အဆိုတွေကဘယ်လောက်ရာခိုင်နှုန်းအဆိုရကိုစစ်စစ်ထိန်းချုပ်တာနဲ့ပတ်သက်လို့ကဘယ်လောက်ရာခိုင်နှုန်းနောက်တစ်ခါဒီကိုစားပြုအဆိုဆိုတော့ကသက်ဆိုင်ရာဒေတာကိုကိုစားပြုပြီးတော့သက်ဆိုင်ရာဒေတာကတော်တော်ကိုယ်စားလှယ်တွေကနေပြီးတော့အဆိုတင်ပြမှုပေါ့အဲ့လိုမျိုးကျွန်တော်တို့ကဒီအုပ်စုတွေမျိုးစုတွေခွဲပြီးတော့လေ့လာချက်တွေကိုကျွန်တော်တို့ထုတ်ပြန်လာတာပါ
ဆိုတော့အဲ့ဒီဟာတွေမှာဟိုခြုံပြီးပြောမယ်ဆိုလို့ရှင်ယာကိုင်းတို့အနှဲများပေါ့နော်သူမဲဆန္ဒရှင်တွေအတွက်ပေါ့ဘလောက်ဟိုအကျိုးရှိတာမျိုးတွေ့ရလဲခင်ဗျာ
အဓိကကတော့ကျွန်တော်တို့ဆောင်ရွက်နေတာကလွတ်တော်ရဲ့ဆောင်ရွက်မှုတွေကိုဝင်လင်းမြင်တာမှုရှိဖို့နောက်တစ်ခါလွတ်တော်အတွင်းဆောင်ရွက်နေတာတွေကိုဒီသက်ဆိုင်ရာမဲဆန္ဒရှင်တွေတော့နိုင်ငံသားတွေကနေပြီးတော့အလွဲတကူလေ့လာကြည့်ရှုနိုင်ဖို့ပေါ့နော်ကျွန်တော်တို့မနေ့ကပွဲလေးမှာထပ်ပြီးတော့ကျွန်တော်တို့ကြိုးစားထားတာကမိုဘိုင်းအပလီကေးရှင်းမှာကျွန်တော်တို့တော်တော်ကိုယ်စားလှယ်တွေရဲ့ကိုယ်ရေးအချက်လက်တွေပေါ့အဲ့ဒါတွေကိုမိုဘိုင်းဖုန်းကနေပြီးတော့အလွယ်တကူရှာဖွေနိုင်မှုနောက်ပြီးတော့အဲ့ဒီကိုယ်စားလှယ်တွေရဲ့အီးမေးလိပ်စာတွေပြီးတော့ဖုန်းနံပါတ်တို့နောက်တစ်ခါ Facebook တို့အဲ့ဒါတွေကိုပါကျွန်တော်တို့ကသူတို့ကြီးကဖွင့်ပြချက်နဲ့ဝင်လင်းမြမရှေ့ဆောင်ရဲ့မိုဘိုင်း application ထဲမှာကျွန်တော်တို့ထည့်သွင်းပြီးတော့မဲဆန္ဒရှင်တွေနဲ့တိုက်ရိုက်ဆက်သွယ်နိုင်ဖို့ပေါ့လေအဲ့ဒါမျိုးလေးတွေကျွန်တော်တို့ဆောင်ရွက်ထားတဲ့အခါကျတော့မဲဆန္ဒရှင်တွေနေနဲ့သူတို့သိကြတာတွေကိုအလွယ်တကူရှာဖွေကြည့်ရှုနိုင်မယ်။နောက်အကြံပေးတာတွေ၊ဝေဖန်တာတွေကိုလည်းလွှတ်တော်ကိုယ်စားလှယ်တွေနဲ့မဲဆန္ဒရှင်တွေထားမှလှုပ်လာနိုင်မယ်ပေါ့နော်။အဲ့ဒီအတွက်ကြီးရွယ်ပြီးကျွန်တော်တို့လုပ်ထားတာ။
အဲ့တော့အခုတို့ဒီပွင့်လင်းမြမရှေ့ဆောင်အဖွဲ့အနေနဲ့ပေါ့နော်။ဘယ်နှလားတစ်ကြိမ်လောက်ဒီလိုမျိုးအစီအခံစာထုတ်သွားဖို့ရှိလဲခင်ဗျာ
။အခုကတော့ကျွန်တော်တို့ကဒီ၃နှစ်စာကိုလုပ်ရတဲ့ပမာဏကြီးတော့တော်တော်စီကတော့စက်ထမအကြိမ်ကြီးကျွန်တော်တို့မေးခွန်းနဲ့အဆိုတော့ပြီးသွားပြီပေါ့နောက်တစ်ခုကတော့ဥပဒေပြန်တင်သွင်းမှုနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့အစီအခံစာတစ်ခုထုတ်ဖို့အတွက်ကျွန်တော်တို့ဆက်ပြီးတော့စူးစမ်းနေတယ်။အဲ့ဒါပါပြီးသွားရင်တော့ကျွန်တော်တို့က၁၀ကြိမ်မြောက်ကနေစပြီးတော့ထွတ်တော်အစည်းအဝေးတစ်ကြိမ်ပြီးတိုင်းပြီးတိုင်းမှာကျွန်တော်တို့ကမေးခွန်းရောအဆိုရောဥပဒေပြန်ရောသုံးခုစလုံးနဲ့ပတ်သက်တဲ့အစီအခံစာကိုပုံမှန်ထုတ်သွားနိုင်ဖို့ကျွန်တော်ဆက်စူးစမ်းမှာပါ
။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ခုနကစကားနဲ့ပြန်ကောင်းရရင်ကောဒီအဖွဲ့ရဲ့ဒါရိုက်တာအဖွဲ့ထဲမှာပေါ့သူတေသနာလုံနာတို့ဘာလို့ထဲမှာဘလို့လူတွေနဲ့ဖွဲ့စည်းတာလဲခင်ဗျာ
အထူးသဖြင့်ကတော့ကျွန်တော်တို့ဒီလူငယ်တွေပေါ့ဟိုကျွန်တော်လူငယ်ဆိုတော့ကျွန်တော်တည်းငယ်တာကိုပြောတာပါဒါပေမဲ့သူတို့ကအရင်တုန်းကကျွန်တော်တို့ဈာပြရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအစီရင်ခံစာလို့တုန်းကလည်းအဲ့ဒီကလေးကစပြီးတော့ကျွန်တော်တို့နဲ့တွဲပြီးလုပ်ဖြစ်တဲ့လူငယ်တွေပေါ့
အားလုံးဘယ်နှယောက်လောက်နဲ့လဲပတ်နေလဲခင်ဗျာ
အခုကတော့ကျွန်တော်တို့သူတေသနာနဲ့ဒီလေ့ကျင့်သင်ကြားရေးပေါ့နောက်ကျွန်တော်တို့အုပ်ချုပ်ရေးပိုင်းပေါ့ရုံးအဖွဲ့ပိုင်းနောက်တစ်ခါကျွန်တော်တို့ဘဏ္ဍာရေးပိုင်းအစာရှိတဲ့ပြင်ကျွန်တော်တို့ဖွဲ့ထားပါတယ်။နောက်အခုဟာကတော့ကျွန်တော်တို့က volunteer ပေါ့နော်စေတနာဝန်ထမ်းလုပ်ပေးနိုင်တဲ့လူငယ်တွေနဲ့စုထားပြီးလုပ်နေရတာလည်းဖြစ်တယ်။နောက်တစ်ခုကတော့ internet နည်းပညာနဲ့ပတ်သက်လို့ကျွန်တော်တို့ဒီ website ကိုတောက်လျှောက်ဆောင်ရွက်ပေးနေတဲ့ website အဖွဲ့တစ်ဖွဲ့ရတယ်ကျွန်တော်တို့နဲ့ပူးပေါင်းပြီးဆောင်ရွက်နေတာရှိပါတယ်။ဆိုတော့ဟိုပြောရရင်တော့ကျွန်တော်တို့ကနောက်တစ်ခုကတော့ဒါကိုရည်ရှိဆက်ပြီးရည်ထည်နိုင်မှုအတွက်ပြည်တွင်းကစိတ်ပါဝင်စားတဲ့ပုဂ္ဂိုလ်တွေအလှူရှင်တွေကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားတာရှိပါတယ်။
ဟုတ်ကဲ့ဆိုတော့လောလောဆယ်ဘန်နာရေးအရာဘယ်လိုလဲပတ်နေလဲခင်ဗျာ
အခုကတော့ကျွန်တော်တို့ပေါ့ small grant လို့ခေါ်တာပေါ့နော်အဲ့ဒါမျိုးလေးတွေကျွန်တော်တို့စူးစမ်းထားတာရှိပါတယ်ဒါပေမဲ့တကယ်ကလုပ်ငန်းပမာဏကြီးတဲ့အခါကျတော့ရေရှည်လဲပတ်ဖို့ဆိုရင်အခုတိုင်းကတော့ကျွန်တော်တို့မလုံလောက်ဘူးပေါ့လေကျွန်တော်တို့ကြီးတဲ့လူအင်အားအရင်းမြစ်ကောနောက်ဘန်နာရေးအရင်းမြစ်ကောကြီးတဲ့ပို့ပြီးတော့ပြည့်ပြည့်စုံစုံရမှကျွန်တော်တို့လုပ်နိုင်မဲ့သဘောရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုပြောဒီ small grant ကဒီပြပနေပြီးတော့ထောက်ပံ့ပေးတာပေါ့
ဟုတ်ပါတယ်နောက်ဒီကျွန်တော်တို့မြန်မာပြည်ထနာရှင်တွေပေါ့လေအဲ့တော့သူတို့အနေနဲ့လဲဒါကိုပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်တို့တော့ဖိတ်ခေါ်ထားပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲအခုလို့ပြောပြတာ
ဟုတ်ကဲ့ပါကျေးဇူးပါ